ဒီမြန်မာနိုင်ငံဆိုင်ရာအမေရိကန်ရဲ့မူဝါဒတွေကိုထူးထူးခြားခြားပြောင်းလဲသွားလိမ့်မယ်လို့မမြင်ရပေမဲ့လည်းဒီနိုင်ငံခြားရေးဝင်ကြီးအပြောင်းလဲရှိလာရင်တော့မြန်မာနိုင်ငံအပေါ်မှာထိဆက်ကင်တွယ်မှုအပိုင်းမှာအနည်းငယ်ပြောင်းလဲပွဲရှိတယ်လို့ဒီအရင်မြန်မာနိုင်ငံဆိုင်ရာတန်ရုံရာရင်တာဝန်ခံလုပ်ခဲ့ပူးတဲ့ Priscilla Club ကသုံးသပ်ပါတယ်။တစ်ချိန်တည်းမှာပဲဒီနိုင်ငံခြားရေးဝင်ကြီးပြောင်းမယ်ဆိုလို့ရှိရင်နိုင်ငံခြားရေးဌာနကအကြီးတန်းတပ်တမန်တွေလည်းအပြောင်းလဲရှိနိုင်တယ်လို့ယူဆပါတယ်ဆိုတော့ဒီအကြောင်းကိုကိုသားညိုဦးကဆက်ပြီးပြောပြပေးပါအောင်ရှင်
ကောင်းပါပြီခင်ဗျာဒီသမ္မတဥဘာမပြန်ပြီးတော့ရွေးချယ်ခံရမှုလို့မြန်မာနိုင်ငံပေါ်မှာထားတဲ့ American မူဝါဒကတော့အပြောင်းလဲတော့ရှိနိုင်မှာမဟုတ်ဘူးလို့ဒီမြန်မာနိုင်ငံမှာဒီအရင်တော့ကဒီ American တန်ယုံယာယီတာဝန်ခံလုပ်ခဲ့ပြီးတဲ့ Priscilla Club ကယူဆပါတယ်ဒါပေမဲ့လည်းသမ္မတဥဘာမရဲ့အခုဒုတိယသမ္မတတန်းကာလမှာနိုင်ငံခြားဆက်ဆံရေးဘိုင်းမှာအရေးကြီးတဲ့အပြောင်းလဲတစ်ခုတော့ရှိနိုင်တယ်ဆိုပြီးတော့သူကယူဆထားပါတယ
် Now that President Obama has been re-elected, the more important question is how long Hillary Clinton will remain
သမ္မတဥဘာမပြန်ရွေးချယ်ခံရပြီးမဲ့လို့လည်းအရေးကြီးတဲ့ကိစ္စတစ်ရပ်ကတော့နိုင်ငံခြားရေးဝန်ကြီး Clinton အနေနဲ့ဘယ်ချိန်ကာလထိနိုင်ငံခြားရေးဝန်ကြီးတာဝန်ကိုဆက်ယူနိုင်မလဲဆိုတာပါအရင်တော့ကတော့သူ့အနေနဲ့တက်တန်းတစ်ခုမှပဲနိုင်ငံခြားရေးဝန်ကြီးတာဝန်ယူမယ်ဆိုပြီးပြောခဲ့ပူပါတယ်။ဒါကြောင့်ဒီတက်တန်းကာလဟာသူ့နောက်ဆုံးဖြစ်နိုင်ပါတယ်။နောက်နှစ်ဆမှကုန်နိုင်ပါတယ်။ဒါဆိုရင်နိုင်ငံခြားရေးဌာနကထိပ်ပိုင်းအရာရှိတွေအပြောင်းအလဲဖြစ်လာနိုင်ပါတယ်။ဥပမာဆိုရင်အာရှပစိဖိတ်ရာလက်ထောက်နိုင်ငံခြားရေးဝန်ကြီးကတ်ကမ်ဘယ်ဆိုရင်လည်းတနင်္လာရကိုပြောင်းသွားနိုင်ပါတယ်။
ဒီလိုမျိုးနိုင်ငံခြားရေးဌာနအကြီးတန်းတနမန်တွေပြောင်းလဲဖြစ်လာလို့ရှိရင်မြန်မာနိုင်ငံအနေနဲ့ကတနမန်သစ်တွေကိုထိဆက်ရမယ့်အနေအထားတော့ရှိလာပါတယ်။လမ်းကြောင်းတစ်ခုလိုမျိုးပြောင်းလဲဖို့မရှိပေမဲ့ထိဆက်ကင်တွယ်တဲ့နေရာပိုင်းမှာတော့အနေငယ်အသစ်ဆန်းဖြစ်လာနိုင်တယ်ဆိုပြီးတော့သူကသုံးသပ်ပါတယ်
။ It's not going to change the direction of policy, but a new secretary coming in might have different ideas about how
ကျွန်တော်ဒီလမ်းကြောင်းတော့ပြောင်းသွားမှာမဟုတ်ပါဘူး။ဒါပေမဲ့လာမယ့်နိုင်ငံခြားရေးဝန်ကြီးသစ်အနေနဲ့ကတော့ဒီမူဝါဒကိုပိုအားကောင်းအောင်လုပ်နိုင်တဲ့နေရာမှာမတူတဲ့အယူဆတမျိုးရှိနိုင်ပါတယ်။နိုင်ငံခြားရေးဝန်ကြီးကလင်တန်နေရာမှာအထက်လွှတ်တော်မှဂျွန်ကယ်ရီနဲ့အစားထိုးလိုက်နိုင်နေဆိုပါစို့။ဒါဖြစ်နိုင်ခြေတစ်ခုပါ။သူမှလည်းအတွေ့အကြုံတော့ရှိပါတယ်။ကျမမြန်မာနိုင်ငံမှာယာယီတာယုံတာဝန်ခံဖြစ်မှုထမ်းနေတုန်းကသူမြန်မာနိုင်ငံကိုလာခဲ့ပူပါတယ်။သူမှမြန်မာနိုင်ငံပြုပြင်ပြောင်းလဲရေးနဲ့ပတ်သက်လို့ပြင်းပြင်းထန်ထန်စိတ်အားထက်သန်မှုရှိပါတယ်။သူသာနိုင်ငံခြားရေးဝန်ကြီးဖြစ်လာရင်အနည်းနဲ့မြန်တော့မြန်မာနိုင်ငံကိုသွားမှာပ
ါအခုလိုမျိုးအခြေအနေအသစ်ဆန်းတွေရှိနိုင်ပြီမဲ့လို့လဲသမ္မတဥဘာမကိုယ်တိုင်မြန်မာနိုင်ငံကိုသွားရောက်မဲ့အခြေအနေဖြစ်လာရင်တော့မြန်မာနိုင်ငံပေါ်မှာလက်ရှိအမေရိကန်ရဲ့မူဝါဒပိုအားကောင်းလာအောင်လုပ်နိုင်မဲ့အခွင့်အလမ်းတော့မြင်ထားတယ်လို့လဲ Miss Priscilla Club ကပြောပါတယ
် Now President Obama is going to the ASEAN summit in Cambodia very soon in a week or so and we expect that he will visit
သမ္မတဥဘာမအနေနဲ့မကြာခင်ကမ်ဘောဒီးယားကအာဆီယံထိပ်သီးအစည်းအဝေးဘက်ကိုသွားရောက်ဖို့ရှိပါတယ်။ဒါပြင်မြန်မာနိုင်ငံကိုလည်းသွားရောက်မယ်လို့မျှော်လင့်ရပါတယ်။နိုင်ငံဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးတိုင်ပင်ကြမှာပါ။သမ္မတဥဘာမအနေနဲ့မြန်မာနိုင်ငံနဲ့ပတ်သက်လို့ကိုယ်ပိုင်အတွေ့အကြုံရှိထားသူဆိုတော့လက်ရှိအမေရိကန်မူဝါဒကိုပိုမိုခိုင်မာအားကောင်းလာအောင်လှုပ်သွားနိုင်မယ်လို့မျှော်လင့်ပါတယ်။
ဒါကတော့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံရခိုင်ယာယီတောင်ငံလုပ်ခဲ့ပြီးတဲ့ Priscilla Club ရဲ့သုံးသက်ချက်ဖြစ်ပါတယ်။တနည်းတော့ကတော့ဒီမြန်မာနိုင်ငံဆိုင်ရာတာမတ်ကြီး Derry Mitchell ကတော့မြန်မာနိုင်ငံအပေါ်မှာအမေရိကန်မူဝါဒဟာပတ်တီနှစ်ရက်စလုံးထားတဲ့တူညီရဲ့သဘောထားဖြစ်တာမလို့အမေရိကန်မှာခေါင်းဆောင်ပြောင်းလဲဖြစ်တာတော့မှမြန်မာနိုင်ငံအပေါ်မူဝါဒကတော့ပြောင်းမှာမဟုတ်ဘူးလို့ပြောခဲ့ပါတယ်။မြန်မာနိုင်ငံအပေါ်မှာအမေရိကန်ပြောင်းစုအနေနဲ့ကအရင်တော့ကတောက်လျှောက်ဆိုသလိုပဲဖိအားပေးတဲ့ဤတနည်းတဲ့တွေပဲရပ်တည်ခဲ့တာပါ။မြန်မာနိုင်ငံမှာလည်းအပြောင်းလဲတွေဖြစ်နောက်သမ္မတဥဘာမတက်လာပြီးနောက်ပိုင်းကျတော့မှထိဆက်ဆက်ဆိုင်နီလန်းကိုပို့ပြီးတော့အသုံးပြုလာခဲ့တာဖြစ်ပါတယ်ခင်ဗျာ။